မြန်မာနိုင်ငံမှာလွန်ခဲ့တဲ့20နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲနမူနာပေါင်း 13,969 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့သူစုစုပေါင်း 3,939 ယောက်ရှိပြီးသေဆုံးသူ218ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့ထိဆိုရင်ပိုးတွေ့သူစုစုပေါင်း 34,000 ယောက်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက 12,000 ယောက်ရှိပြီလို့လည်းဖော်ပြထားပါတယ်။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွင်အစိုးရကတရားဝင်ထုတ်ပြန်တဲ့ယောဂကူးစက်သူသေဆုံးသူအရေအတွက်ပေါ်ငင်းချက်ထုတ်တာတွေမရှိခဲ့တော့ဖြစ်ပေမဲ့အခုတတိယလိုင်းမှာတော့တရားဝင်ထုတ်ပြန်တဲ့ကိင္ကနန်ထဲအမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကပိုများတယ်လို့ဂျမားရေးဝန်ထမ်းတွေနဲ့ပရိုက်တက်လူသားတွေကပြောကြပါတယ်တတိယလိုင်းမှာမျိုးရိုးဗီဇာကွဲ Delta Coronavirus ဒဏ်ကိုအဓိကရင်ဆိုင်နေရတာဖြစ်ပြီးဒီမျိုးကွဲဟာကူးစက်မှုမြန်ဆန်တယ်လို့သေဆုံးမှုလည်းပိုပြီးများတဲ့ကိုဗစ်ဗီဇာမျိုးကွဲဖြစ်ပါတယ်ဒီပိုးကိုကောက်ကွယ်ဖို့အတွက်ကကောက်ကွယ်ဆေးပဲရှိတယ်ဆိုတာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရောကမ္ဘာတဝန်းကျန်းမာရေးပညာရှင်တွေကပါပြောဆိုထားပါတယ်။ဒါကြောင့်လဲကမ္ဘာနိုင်ငံအသီးသီးကသူတို့နိုင်ငံသားအားလုံးအတွက်ကိုဗစ်ကောက်ကွယ်ဆေးတစ်ခုခုရဖို့အပြင်းထန်စူးစမ်းနေကြပါတယ်။ဆီယနာတင်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြမလူဦးရေတန်90လုံးအတွက်ကောက်ကွယ်ဆေးကိုပြည်ပကကြီးပဲသာဝယ်ရမယ်ဆိုရင်ဒိုင်းပြည်မွေးသွားမှာပဲလို့ပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါတယ်။ဒါကြောင့်ဒိုင်းဆေးပညာကိုခေတ်ပေါ်နီးပညာရပ်တွေနဲ့ပေါင်းစပ်ပြီးကာကွယ်ကူတာရေးအတွက်နီလန်းရှာဖွေဖော်ထုတ်ကြဖို့ပြောဆိုထားပါတယ်။